မင်္ဂလာပါမြန်မာနိုင်ငံမှာစာအုပ်ရောင်းပွဲတော်တွေကိုစာအုပ်ထုတ်ဝေသူတွေစာအုပ်ဖြန့်ချီသူတွေကမကြခဏဆိုသလိုကျင်းပနေတာသတိထားမိပါလိမ့်မယ်အယောင်းတိုင်းနေတဲ့ဈေးကွက်လဲတသွက်လက်လက်ဖြစ်လာစေစာအုပ်ဆိုင်ပဲမလှည့်အားပဲနေတူဝကိစ္စတွေနဲ့အလုများနေကြတဲ့စာဝါသနာရှင်တွေလဲတနည်းအားဖြင့်မှစိတ်ကြိုက်စာအုပ်တွေကိုလွယ်လွယ်ကူကူဝယ်ခွင့်ရကြစေဆိုတဲ့စေတနာကိုအရင်ခံကြပါလိမ့်မယ်အရင်ပတ်စာဝိုင်းပေဝဲစကဝိုင်းမှာဝိုင်းပွဲဖြစ်ခဲ့တဲ့ဦးလာမင်းအောင်လဲစာအုပ်ပွဲတော်တွေနဲ့မကင်းပါဘူးစာအုပ်ပွဲတော်တွေမှာရောင်းချပူပါတယ်စာအုပ်ပြပွဲတွေခင်းကျင်းမှုပါတယ်သူစာအုပ်ပြပွဲအတွေ့အကြုံကမနှဲပါဘူးလောကနဲ့ပကြီးခန်းမှာ7ကျိန်တခြားနေရာတွေမှာ2ကျိန်စာအုပ်ပြပွဲကြီးတွေလုပ်ဖူးပါတဲ့ဦးလာမင်းအောင်ရဲ့စာအုပ်ပြပွဲတချို့ကတပါးသာထူးခြားပါတယ်စာအုပ်တွေကိုမြင်မှုပါစေတော့ဆိုရဲစေတနာတက်တက်နဲ့မဟုတ်ဘဲပညာရေးနိုင်ငံရေးရည်ရွယ်ချက်ထားတဲ့လူပါနမူနာပြောရရင်2010 2011 2012ပြပွဲတွေမှာကျောင်းသုံးစာအုပ်တွေကိုအခန်းတစ်ခန်းခွဲပြီးတီးခြားပြပါတယ်
ဘာဖြစ်လို့ထည့်ပြလဲဆိုတော့ကျွန်တော်တို့က2010မှာရွေးကောက်ပွဲအသစ်လုပ်တယ်ဆိုတော့အပြောင်းလဲဖြစ်လာလို့ရှိရှိလာတော့အဲ့ဒီမတိုင်ခင်ကအကြောင်းဆုံးစာအုပ်ကစေအစိုးရကာလဖြစ်တဲ့အတွက်နာဝတနာဖသူတို့ရဲ့အုပ်ချုပ်ရေးအထောက်အပံ့ကိုရည်ရွယ်ရေးဆွဲထားတဲ့ပြဌာန်းစာအုပ်တွေဖြစ်တဲ့အတွက်ဆိုရသည်ဖြစ်လာရင်ပြဌာန်းစာအုပ်တွေအသစ်ပြောင်းလိုက်ရမယ်အဲ့ဒီခါမှာကျွန်တော်တို့ကKSSD ဒီကျောင်းသုံးစာအုပ်တွေကတော့ဒီလိုရှိတယ်အခုပြဌာန်းမဲ့ကျောင်းသုံးစာအုပ်တို့ဘယ်လိုရေးမလဲဘယ်လိုခြုံငုံမိအောင်ရေးမလဲလိုပြပြန်ပြောင်းလဲမှုတွေလုပ်မယ်ဒီဟာတွေကိုလည်းပြန်ပြီးတော့လေ့လာခြင်းလေ့လာလို့ရတယ်အဲ့ဒီအပေါ်မှာဒီ research လုပ်ပြီးမှနောက်ထပ်အစ်စ်ဘယ်လိုပြောင်းဖန်နှင်းမလဲအဲ့ဒီအပေါ်မှာလည်းကျွန်တော်တို့ကလှုံ့ဆော်ချင်တာပါတဲ့အတွက်အဲ့ဒီသုံးပြပွဲသုံးပွဲမှာကျွန်တော်တို့ဒီကျောင်းသုံးစာအုပ်ကိုအခန်းကဏ္ဍတစ်ခုအနေနဲ့ထည့်ပေးတယ်ကိုလိုနီခက်ကနေလွတ်လပ်ရေးရပြီးခက်ဖာစာဘလခက်အဲ့ဒီနောက်ဒီနှဆင်ပါတီခက်
ပညာရေးနိုင်ငံရေးသတိရှိနေတဲ့ဦးလာမင်းအောင်လို့ဆိုပါရစေဒီမှာဆက်စဉ်းစားစရာကစာအုပ်တွေပြတဲ့သူကပြတာဟုတ်ပါရဲ့ကြည့်တဲ့သူရောရှိရဲ့လားကြည့်ပြီးတော့စိတ်ဝင်စားမှုရောရှိကြရဲ့လားပြပွဲလာပြည့်သက်တွေကိုဘလို့မြင်မှာသုံးသက်ပါတယ်လေဒီအမေးကိုတော့
လာကြည့်တဲ့ပိတ်သက်ကတော့စိတ်ဝင်စားမှုရှိပါတယ်စိတ်ဝင်စားမှုရှိတာကတော့ကျွန်တော်ထင်ရအပိုင်းနှစ်ပိုင်းလို့ထင်တယ်ကိုတင်ငယ်ရတဲ့စာအုပ်တွေပေါ့မှာနောက်ကိုယ့်ရဲ့မျိုးဆက်တွေကိုသူတို့တင်ငယ်ရတဲ့ဟိုဟာလက်ဆင့်ခံပြကြတယ်ဒီပိုင်းကကျတော့ပညာရေးသမားတွေကတချို့စိတ်ဝင်စားကြတာကိုလိုချင်တဲ့ဟာလေးတွေလာစားကြတာနောက်ဒီတတိယ research လုပ်ပြီးတော့ကျော်ပြမြောင်းလဲဖို့လုံးချင်တဲ့အုပ်စုတော့ပါမလာဘူးလို့ကျွန်တော်အဓိကမျှော်လင့်တာအဲ့ဒီအပိုင်းဒါပေမဲ့အဲ့ဒီအပိုင်းထိတော့ရောက်မလာဘူး
သတိနာပြုဖို့စိတ်နဲ့လာတဲ့ပြိသက်မျှော်မှန်းသလောက်မတွေ့ရတဲ့အတွေ့ဥလှမင်းအောင်အားမလို့အားမရဖြစ်ပုံပါပဲတခါစာအုပ်ပွဲတော့စာအုပ်ပြပွဲဆိုတာကပွဲချင်းသူအတွေ့စီးပွားရေးအကျိုးအမြတ်များတောင်ဈေးစကားတော့ကြည်ရမှာပေါ့ဝယ်သူတွေရှိပါရဲ့လားရှာရှာပါပါစာအုပ်တွေကိုဝယ်သူတွေကအလိုရှိတဲ့အခါဘယ်လိုဆောင်ရွက်ပါသလဲ
ဆောင်ပေးပါတယ်ချို့ဟာဆိုလည်းမိတ်တကူပေးပါတချို့ဟာကျတော့ကျွန်တော်မိတ်တကူပဲရောင်းပေးလိုက်ချို့ဟာကျတော့လည်းဒီကျွန်တော်ထိမ့်သိမ်းထားခြင်းတဲ့ဟာတော့ပါသွားတာတွေရှိတယ်ဒီတိုင်းရောင်းပေးလိုက်တာတွေရှိတယ်သူတို့ပဲဥစားပေးလိုက
်စာအုပ်ပွဲတို့အကြောင်းဆက်ဆက်လာတော့2015နှစ်စမ်းပိုင်းကအမျိုးသားဆက်ရုံဝင်းထဲမှာကျင်းပခဲ့တဲ့နိုဘယ်မြန်မာစာပေပွဲတော်ကစာအုပ်ပြပွဲစာအုပ်ရောင်းပွဲအကြောင်းကိုစကားရောက်သွားပါတယ်အဲ့ဒီပွဲမှာဦးလာမင်းအောင်လည်းစာအုပ်အရောင်းဆိုင်ဖွင့်ခဲ့သေးတယ်မဟုတ်လား
နိုဗင်မြန်မာကပေးသက်တုံ့ပြန်မှုလည်းကောင်းတယ်လို့ပြောလို့ရပါတယ်ဒီစီဇန်နှုံးဆော်မှုလည်းတော့အတော်အတန်အကောင်းပါတယ်ဒါပေမဲ့လိုအပ်ချက်ကတော့အနေချင်းတော့ရှိတော့ရှိတယ်ပေါ့လေတမန်ခံခွဲမှုဘိုင်းအရပထမဆုံးလုပ်တဲ့ပွဲလည်းဖြစ်တော့ကျွန်တော်တို့ချို့ဟာလေးတွေအနေချင်းလေဟင်းတာတော့ရှိပါတယ်85ရာခိုင်နှုန်းလောက်တော့ကောင်းတယ်လို့ပြောလို့ရပါတယ်ဒီအဲ့လိုပွဲမျိုးနှစ်စဉ်ပေါ့စီဇန်ပေးနိုင်တယ်ဆိုရင်တော့စာရေးသူရောစာအုပ်ထုတ်တဲ့သူရောရောင်းတဲ့သူရောဖတ်တဲ့သူရောနိုင်ငံအတွက်ရောပေါ့အလုံးအကျိုးရှိနိုင်တယ်ဒါကြီးအောင်ကြုံကြည့်ပါ
နိုဘယ်မြန်မာစာပေပွဲတော်ကျင်းပသွားတာကိုအားရကျေနပ်နေတဲ့ဦးလာမင်းအောင်ပါဆက်ပြီးမေးပြတာကလက်ရှိစာအုပ်ဆိုင်အနေထားပါဒီမေးကိုတော့
အခုကတော့လုတ်တော့လုတ်ပါသေးတယ်ဒါပေမဲ့ဟိုလိုတိတ်တွင်ကြဲမလုတ်ဖြစ်တော့ဘူးကျွန်တော်စလုတ်တဲ့အချိန်ကဒီဝန်ထမ်းရောပါဝင်ဆို15ယောက်လောက်ရှိတာအခုချိန်ကျတော့3-4ယောက်ပဲအားလုံးမိသားစုပေါ်မှာအဲ့လိုရှိတာလုပ်ငန်းပမာဏကတော့ကြီးတဲ့အနေအထားမှာတော့ရှိနေသေးတယ်ဒါပေမဲ့ကျုံသွားတော့ကျုံသွားတယ်ဆိုတော့အရင်ကထုတ်ဝေရောဖြန့်ချီရောဆိုင်ရောဆိုတော့3ခုစလုံးအင်အားကောင်းကောင်းနဲ့လုတ်ခဲ့တယ်အခုကျတော့ထုတ်ဝေနဲ့ဖြန့်ချီရထုတ်ဝေမလုတ်ဖြစ်ဘူးရပ်နေတယ်ဖြန့်ချီထိထိရောက်မလုတ်ဖြစ်ဘူးကိုရှိတဲ့စာအုပ်ပဲအဓိကဖြန့်တယ်တခြားအပြင်ဟာလက်ခံဖြန့်တာတိတ်မရှိဘူ
းလက်ရှိကာလမှာရုန်းကန်နေရစေဆိုတာဦးလာမင်းအောင်စကားမှာထင်ရှားနေပါတယ်ဒါပေမဲ့ဦးလာမင်းအောင်စိတ်မလျှော့သေးပါဘူးသူမှစာအုပ်စာပေအိမ်မက်တွေရှိနေပါတယ်
အခုကတော့ကျွန်တော်ဟိုလိုပေါ့ထုတ်ဝေ ပြန်လှုပ်ဖို့ရဲ့ဒီစောက်ဒီစောက်ဆိုင်ကိုဒီတက်ပို့ပြီးတော့စနစ်တကျကောင်းကောင်းလည်းပြန်လှုပ်ချင်သေးတယ်ဒါဒီအချက်ပေါ့ပြီးတော့ကျွန်တော်ဒီပေါ့မြန်မာ resource center ဆိုတဲ့ပုံစံမျိုးပေါ့လုပ်ချင်တယ်ပေါ့ resource center ကတော့ကျွန်တော်တို့ဘယ်လိုလုပ်ချင်လဲဆိုတော့ဥပမာအထက်နှစ်ထပ်သုံးထပ်လောက်ရှိတဲ့အဆောက်အုံမျိုးမှာဒီမြန်မာနဲ့ပတ်သက်တဲ့အဆောက်အုံတက်နိုင်တဲ့မြတ်စုံအောင်စုဆောင်ပြီးတော့ကျတော့ရောင်းလဲရောင်းပေးမယ်ချို့လိုအပ်တဲ့ဟာလဲတချို့သိဟိုကဖျားတဲ့ဟာကြောင့်မိတူရကောင်းမိတူဖြစ်ပြန်ပြီးတော့လုပ်ပေးတာမျိုးလဲရှိရင်ရှိမယ်အဲ့လိုမျိုးလုပ်ချင်တာပေါ့ဒီမြန်မာ resource center အနေနဲ့ဆိုရင်ပြည်ရင်းမြည်တီပုတ်ကိုမြည်တီအဖွဲ့စည်းမဆိုပေါ့နိုင်ငံခြားဆိုရင်လည်းတပည့်နိုင်ငံမဆိုပေါ့အဲ့လိုမျိုးလိုအပ်တဲ့လူတွေလာပြီးတော့ကျတော့လေးလာစီးပူးလို့ရတဲ့အနေအထားမျိုး free တော့မဟုတ
်မြန်မာစာအုပ်လောကမှာဥလမင်းအောင်လို့ဇွဲတတိရှင်တွေများများလိုပါတယ်စာအုပ်ဖြန့်ချီသူတွေဇွဲလဲရှိမှတတိလဲရှိမှစာဖတ်သူတွေတိုးပွားပြည်သူတွေအသိဉာဏ်ဖွံ့ဖြိုးမှာပါဥလမင်းအောင်အိမ်မက်တွေအကောင့်တွေပေါ်လာစေကြောင်းဆုတောင်းလိုက်ပါတယ်ရှင်စားပြီးမြင့်ပြီးလူမျိုးတင်ပါစေ